ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးအကြံပေးမစ္စတာအီဘရာဟင်ဂမ်ဘာရီဟာ6ရက်ကြာမြန်မာပြည်ခီးစဉ်ပြီးအာဆီယံဒေသတွင်းနိုင်ငံတွေဖြစ်တဲ့ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေစီကိုခီးဆက်နေပါတယ်။မနေ့ကထိုင်းဝန်ကြီးချုပ်စမတ်ဆွန်ထရာဝင်းနဲ့တနအီကြာတွေ့ဆုံခဲ့တဲ့အပြင်ထိုင်းနိုင်ငံသားရေးဝန်ကြီးနဲ့လည်းတွေ့ဆုံပြီးမြန်မာပြည်ကလက်ရှိအခြေအနေတွေနဲ့ပတ်သက်လို့အမြင့်ချင်းဖလှယ်ခဲ့ကြတယ်လို့ကုလသမဂ္ဂကပြောပါတယ်။မစ္စတာကမာရီရဲ့မြမအရေးကြိုးပမ်းမှုတွေမှာအိန္ဒိချင်းနိုင်ငံတွေကိုလှည့်ပြီးဆွေးနွေးတာတွေကအရင်ကလည်းရှိခဲ့တာပါဒီတစ်ခေါက်ရောဘာတွေများထူးခြားနိုင်မလဲဆိုတာကိုကျော်လွင်ကဆက်ပြီးပြောပြပေးပါအောင်ရှင
်ကောင်းပါပြီခင်ဗျာမနေ့တုန်းကထိုင်းဝန်ကြီးချုပ်စမတ်ဆွန်ထရာဝေနဲ့တွေ့ဆုံတုန်းကတော့မစ္စတာစမတ်ကဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးကုလသမဂ္ဂဘက်ကအာယုံဆိုင်လှုပ်ဆောင်နေတာတွေကိုရက်တင်ပြီးဒါကိုလုံးမဲ့စားမကြခင်လာတော့မဲ့ရွေးကောက်ပွဲကိစ္စနဲ့အခြေခံဥပဒေသစ်ကိစ္စကိုပဲကုလသမဂ္ဂဘက်ကအောင်ဆိုင်ပြီးလှုပ်တင်တယ်လို့ပြောခဲ့ပါတယ်။မစ္စတာစမတ်ဟာအရင်တစ်ခေါက်မြန်မာပြည်ကပြန်လာတော့ကလည်းမြန်မာစစ်ကောင်းဆောင်တွေဟာဘာသာတရားအလွန်ကန့်ရှိုင်းကြတဲ့ပုံကိုယ်တွေလို့ပြောခဲ့တဲ့သူပါ။မနေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာတော့ကုလသမဂ္ဂတွင်းမှုချုပ်ယုံရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ်မရီအိုကာဘဲကိုသတင်းတောက်တွေကမစ္စတာကမာရီရဲ့မြန်မာပြည်ခီးစဉ်ခြေနေတွေနဲ့ပတ်သက်ပြီးတော့မေးခဲ့ကြပါတယ်။
We are not going to speculate as to why she was not able to attend the meeting, but Mr. Gambari did meet her party twice, the NLD party twice.
Tomorrow in the Mr. Gambari ne Do Aung San Suu Kyi တွေ့ခွင့်မရခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဘာကြောင့်လဲဆိုတာကိုခံမှန်းပြောဆိုရတယ်မလုပ်ချင်ပါဘူး။ဒါပေမဲ့ Mr. Gambari ဟာ Do Aung San Suu Kyi ရဲ့ NLD party နဲ့နှစ်ကြိမ်တွေ့ဆုံခဲ့ပါတယ်မြန်မာစစ်အစိုးရကိုရော NLD ပါတီကိုရောမစ္စတာကမာရီပြောခဲ့တာကနှစ်ဖက်လုံးတွေ့ဆုံဆွေးနွေးရေးတွေစောစောပြန်ဆဖို့လိုအပ်နေတယ်ဆိုတော့အကြံပြုချက်တွေပေးခဲ့တာပါပဲမစ္စတာကမာရီဟာသူ့ရဲ့ခီးစဉ်မပြီးသေးပါဘူးသူကုလသမဂ္ဂကိုပြန်ရောက်လာတဲ့အခါသူ့ရဲ့မြန်မာပြည်ခီးစဉ်ကဘာတွေအကျိုးအမြတ်ရခဲ့တယ်လဲဆိုတာကိုအတွင်းရေးမှူးချုပ်ကိုတင်ပြဖို့ရှိပါတယ်အခြေအနေရှိရင်အတွင်းရေးမှူးချုပ်ကိုယ်တိုင်မြန်မာပြည်ကိုနောက်တစ်ကြိမ်ပြန်သွားဖို့လည်းအစီအစဉ်ရှိပါတယ်
ကုလသမဂ္ဂတွင်းမှုချုပ်ယုံရဲ့လက်ထောက်ပြောခွင့်ရမစ္စမရီအိုကာဘဲကနေပြောသွားခဲ့တာပါမစ္စတာကမာရီရဲ့မြန်မာပြည်အိန္ဒိချင်းတိုင်းပြည်တွေကိုသွားပြီးတော့မြန်မာရေးပြောဆိုမှုတွေကရောဘလောက်မျှော်လင့်စရာတွေရှိနိုင်မလဲဆိုတာနဲ့ပတ်သက်ပြီး NCGUB လို့ခေါ်တဲ့ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရရဲ့ကုလသမဂ္ဂရေးရာတာဝန်ခံဒေါက်တာတောင်းထွန်းရဲ့အမြင်ကိုမေ့ကြည့်တော့ကုလသမဂ္ဂရဲ့မြန်မာရေးချင့်ကပ်မှုတွေဟာမှားယွင်းနေတယ်လို့ဆိုပါတယ
်ကျွန်တော်အမြင်ကတော့ပမာပြည်နိုင်ငံရေးပြဿနာကိုချင့်ကပ်မှုအခြေခံလွဲနေလို့ရှိရင်ဒါဘာမှကျွန်တော်အဖြေရှာလို့ရမယ်မမြင်ပါဘူးခုခရီးစဉ်မှာမစ္စတာကမ်ဘာရီဘက်ကလည်းပြည်ဆောင်ဆွေးနွေးပွဲကိစ္စကိုတိုက်တိုက်တွန်းတွန်းပြောရမယ်အစား2010ဒီရွေးကောက်ပွဲမှာဒါ UN ကနေဘယ်လိုခန့်ကန်တာဝင်လုပ်ပေးနိုင်မလဲဆိုတဲ့ဟာမျိုးတွေတော့ပြောနေတာကျွန်တော်တို့တွေ့ရတယ်နောက်ဖက်ဘက်ကပြည်ဆောင်ဆွေးနွေးတဲ့ဆန္ဒမရှိသလို UN ဘက်ကလည်းပဲချင့်ကပ်မှုမှားယွင်းနေတယ်ဒီလိုမျိုးချင့်ကပ်မှုမှားယွင်းနေဆိုလို့ရှိရင်တော့ဗမာနိုင်ငံရဲ့ပြဿနာကိုဖြေရှာလို့မရဘူးဒီမှားယွင်းတဲ့ချင့်ကပ်မှုတွေနဲ့ဆိုရင်ဒါအိန္ဒိနာချင်းနိုင်ငံကြီးရဲ့ချင့်ကပ်မှုတွေကိုလည်းဘယ်လိုမျိုး UN ကနေဦးဆောင်မှုပေးမှလဲချပြမှလဲဆိုတော့ကျွန်တော်တို့မြင်တာကတော့ဒီအိန္ဒိနာချင်းတွေနဲ့ဒီဆွေးနွေးညှိနှိုင်းတဲ့အစားဒါကုလသမဂ္ဂမှာဒီမှာလူညွေးကောင်စီမှာဒီချင့်ကပ်မှုတွေနဲ့ပတ်သက်လို့ပြန်ပြီးတော့စင်စားတဲ့နဲ့မြန်မာပြည်သူလူထုကိုကိုစားပြုတဲ့နိုင်ငံရေးပါတီတွေရဲ့သဘောထားအမြင်ဒါတွေကိုတေချာလေးလေးနက်နက်စဉ်းစားပြီးတော့ချင့်ကပ်မှုကိုတေချာပြန်သုံးသပ်ပင့်တယ်လို့ကျွန်တော်တို့မြင်ပါတယ
်။ NCGB ကဒေါက်တာတောင်းထွန်းပြောခဲ့တာပါ။မစ္စတာကမာရီရဲ့အခုတစ်ခေါက်မြန်မာပြည်ခီးစဉ်ကတော့အရင်အခေါက်တွေထဲစားလို့ရှိရင်အတန်ပိုပြီးတော့ကြဲကြဲထွက်လာတယ်လို့ဆိုရမှာပါပဲ။ဘာဖြစ်လို့လဲဆိုတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဖို့အစီအစဉ်ရှိခဲ့ပေမဲ့ဒေါအောင်ဆန်းစုကြည်ကလက်ခံတွေ့ဆုံတာမရှိခဲ့လို့ပါ။ဘာဖြစ်လို့ဒေါအောင်ဆန်းစုကြည်ကမစ္စတာကမာရီကိုအတွေ့မခံတာလဲဆိုတာကိုတော့အခုချိန်ထိဘယ်သူမှတိတိကျကျပြောဆိုတာမရှိသေးပါဘူး။အရင်ခေါက်တွေကမစ္စတာကမာရီနဲ့ဒေါ်ဆုတို့တွေ့ဆုံမှုရဲ့နိုင်ငံရေးအကျိုးရလဒ်တွေကလည်းထူးထူးခြားခြားဖြစ်မလာခဲ့တော့အခုတစ်ခေါက်မှတွေ့ရင်ရောဘလောက်ထူးခြားမှာမဟုတ်လို့လဲမထူးတဲ့အတူတူမတွေ့တာကမှနိုင်ငံရေးအရာပို့ပြီးတော့အဓိပ္ပာယ်ရှိတယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောဆိုနေကြတာရှိပါတယ်။ကုလသမဂ္ဂရဲ့မြန်မာအရေးကင်တွယ်ဖြည့်ရှင်းမှုတွေပေါ်မြန်မာဒီမိုကရေစီအင်အားစုတွေရဲ့မကျေနပ်မှုတွေကတော့တနေ့တခြားတိုးလာနေပါတယ်။အခုလာမယ့်စက်တင်ဘာလအတွင်းကျင်းပမယ့်ကုလသမဂ္ဂရဲ့ထွေထွေညီလာခံမတိုင်ခင်မှာမြန်မာအရေးကင်တွယ်မှုတွေကိုကုလသမဂ္ဂဘက်ကပြုပြင်ပြောင်းလဲဖို့တောင်းဆိုတိုက်တွန်းမှုတွေမြန်မာဒီမိုကရေစီထောက်ခံလှုပ်ရှားတဲ့အင်အားစုတွေကနေပြုလုပ်သွားကြဖို့လဲပြင်ဆင်နေကြတာတွေရှိပါတယ်ခင်ဗျာ။